2021ခုနှစ်သကောက်ရှင်ကောက်ခံသွားမဲ့ချင်းညာချက်ဆိုင်းပုတ်တွေကိုရန်ကုန်နဲ့မန္တလေးလူစီကားတဲ့နေရာတွေမှာစစ်ကောင်စီကပြသထားပါတယ်။နိုင်ငံတွင်းကပြည်ပခအခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာသကောက်ရှင်ကောက်ခံနိုင်မလားဆိုတဲ့အပေါ်ထင်မြင်ချက်အမျိုးမျိုးလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
2024ခုနှစ်လူငင်းနဲ့အိမ်ချောင်းရသကောင်ဆင်းကိုဒါမဲ့စက်တင်ဘာလ30ရက်ညသကောင်ရံချိန်ကနေအောက်တိုဘာလ15ရက်နေ့ထိကောက်ခံသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်။သကောင်ဆင်းရင်တွင်လူတိုင်းပါဝင်စုဆိုတဲ့ကြေညာချက်ဆိုင်းပုတ်တွေကိုလည်းလူသွားလာများတဲ့နေရာတွေမှာပြသထားပါတယ်။မန္တလေးမြို့မှာလည်းသကောင်ဆင်းဆိုင်းပုတ်တွေတွေ့ရတယ်လူဒေသခံတွေကပြောပါတယ်။နိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်အခုလိုအခြေအနေမှာစစ်ကောင်စီကောက်ခံမဲ့သကောင်ဆင်းဟာတနိုင်ငံလုံးအတိုင်းအတာလွှမ်းခြုံနိုင်ဖို့ကမဖြစ်နိုင်ဘူးလို့ဒေသခံတို့ကပြောပါတယ်
။သကောင်ဆင်းဆိုတော့နိုင်ငံလုံးအတိုင်းအတာကိုဥတည်ရတာလေ။ရက်ကွက်လေးတစ်ခုမြို့နယ်လေးတစ်ခုမြို့တစ်ခုကအဲ့ဒီသကောင်ဆင်းကိုအသုံးချပြီးတော့မှဟိုရွေးကောက်ပွဲဖြစ်ဖြစ်အခြားတစ်ခုပေါ့လူကြီးထားလို့ရစားနပ်ရေးကတော့ကမ္ဘာနာဖြစ်ဖြစ်စီးပွားရေးအတွက်ကမ္ဘာနာဖြစ်ဖြစ်သကောင်ဆင်းဆိုတာအခြားသောနိုင်ငံပုံပြမှုအတွက်လှုပ်ဆောင်ရမယ့်ချက်လက်တွေတွေစစ်မှန်တဲ့သကောင်ဆင်းယူတာပေါ့ဒါပေမဲ့လက်ရှိအချိန်မှာအလုံးကိုလွှမ်းခြုံနိုင်တဲ့သကောင်ဆင်းဖြစ်နိုင်လို့ဖြစ်နိုင်လို့ဆိုတာအများကြီးစဉ်းစားဖို့လိုတယ်။ကျွန်တော်အမြင်နဲ့ကျတော့မဖြစ်နိုင်ဘူးလို့မြင်တာပေါ့နော်
။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလမ်းနဲ့2025ခုနှစ်မှာရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်အောက်တိုဘာလတည်းသကောင်ဆင်းကောက်ယူနိုင်အောင်လှုပ်ဆောင်နေတယ်လို့ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကမင်းချီလာမြို့မှာကျင်းပတဲ့အစည်းအဝေးမှာပြောခဲ့ပါတယ်။နိုင်ငံရေးအကြောင်းပြပြီးဆောင်ရွက်ရမယ့်လုပ်ငန်းတွေမလုပ်ဆောင်ရင်တိုးတက်မှုနောက်ကျမှာဖြစ်တယ်လို့လည်းပြောပါရယ်။အာဏာသိမ်းပြီးချိန်မှာပေါ်ပေါက်လာတဲ့တော်လိုင်းအင်အားစုတွေကိုရောက်နေကြတဲ့လူငယ်တွေနဲ့စစ်ကြောင်ပြေးလွှားနေကြတဲ့အင်အားစုတွေဒီနေ့တစ်နေ့ပိုများလာချိန်မှာသကောင်ဆင်းကောက်ယူမဲ့လုပ်ရကမဖြစ်နိုင်ဘူးလို့တချို့ကယူဆကြပါရယ်
။နိုင်ငံရဲ့အနေထားတည်ငြိမ်သွားတဲ့အနေထားဆိုရတဲ့ပူပူပြီးဆိုလာတဲ့နေသားတွေလို့ကျွန်တော်မြင်ရတာပါဒါမဖြစ်နိုင်ပါဘူးပြောလို့ရှင်လည်းလုံးကြပါပဲလေလုံးရှင်တာလုံးတာတစ်ပိုင်းပဲသူရလာတဲ့ဒီတာဟာနိုင်ငံအကျိုးရှိတာရှိကြအောင်အသုံးချနိုင်တဲ့ဒီတာမဖြစ်နိုင်ဘူးဒီမှာပြောချင်တာနိုင်ငံအနာဂတ်လည်းအကုန်ပြတ်သွားပြီပျောက်နေတယ်ဇွတိကောက်လိုက်တယ်ပျောက်နေလူတွေဘာလုပ်ကြမှာလဲသူတို့တွေရဲ့အခန်းကဏ္ဍကိုဖုံးကွယ်ဖို့မိချက်ဖို့ကြိုးစားရတာလားနိုင်ငံနိုင်ငံအတွက်သကောင်းတင်တယ်နဲ့ဒီချိန်မှာမဖြစ်နိုင်ဘူးဆိုအဲ့ဒါကိုကျွန်တော်ဆိုလိုချင်တာပေါ့နော်
သကောင်ဆင်းမှာလူတိုင်းပါဝင်ဖို့ဆိုရဲစစ်ကောင်စီရဲ့ကြေညာချက်ဆိုင်းပုတ်တွေကတချို့တိုင်းနဲ့ပြည်နယ်တွေမှာတော့မရှိသေးပါဘူးစစ်ကောင်စီကဒီလာမယ့်2025ခုနှစ်မှာကျင်းပမယ်လို့ယူရထားတဲ့ရွေးကောက်ပွဲအတွက်လိုအပ်တဲ့အချက်လက်တွေကိုစကိုင်းတိုင်းမုံရမြို့မှာပြီးခဲ့တဲ့နှစ်ကလိုက်လံကောက်ခံတာရှိခဲ့ပေမဲ့လို့လုံခြုံရေးအခြေအနေကြောင့်တမြို့လုံးအတိုင်းအတာနဲ့တော့မကောက်နိုင်ခဲ့ဘူးလို့ဒေသခံတူကပြောပါတယ
်ဒီကျတော့သူတို့ရင်းဆွဲနေတယ်ဘယ်ချင်းထားလို့မတော့မဖြစ်ဘူးသကောင်ဆင်းကောက်ဖို့ရတဲ့ဆိုင်းပုတ်တွေကဒီမှာမချိန်သေးဘူးလောလောဆယ်တော့တကောင်ပြင်းနဲ့ပတ်သက်ကြတာလောက်တာမရှိဘူးအဲဆိုင်ကြီးဖမ်းနဲ့ဖမ်းကြတော့တော်လေးများနေတယ်ဗျမျိုးပေါ်မှာလေစကိုင်းတိုင်းဒီအလယ်ပိုင်းကမှမောဝါထိတ်တာမျိုးမှာသူတို့ပုံမှန်လည်းမလောလောက်ဘူးကျွန်တော်ထင်ကြပြီးခဲ့တဲ့ကျွန်တော်တို့2023လောက်လည်းပဲသူတို့ရုပ်ောက်ပွဲလုပ်ခဲ့တာဆိုကျွန်တော်တို့ဒီလိုပေါ်မှာတကောင်ပြင်းလိုက်ောက်တယ်ရက်ွက်တိုင်းသူတို့မကောက်နိုင်ဘူးသူရက်ွက်တွေရက်တဲရီရှိတယ်ရက်တဲရီရှိတဲ့အခါကျတော့သူတို့လုံခြုံရေးစိတ်မချဘူးပေါ့လေစိတ်မချတော့သူတို့ဆက်ပြီးတော့မကောက်ဘူး
အခုကောက်ယူမဲ့သကောင်စင်းရင်အတွက်ကြိုတင်ပြင်ဆင်ခြင်းစရင်ကောက်ယူခြင်းစရင်ပြုစုခြင်းနဲ့အစဉ်ကစားထုတ်ပြန်ခြင်းဆိုတဲ့လုပ်ငန်းစဉ်၄ရပ်ကို2021ခုနှစ်အောက်တိုဘာလကနေ2026ခုနှစ်မတ်လအထိလုပ်ဆောင်သွားမယ်လို့လောကဝန်ကြီးဦးမြင့်ဆိုင်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာသကောင်စင်းမကောက်ခံနိုင်ခဲ့တာနှစ်ပေါင်း30ကျော်ကြာခဲ့ပြီဖြစ်ပြီးတော့ပြီးခဲ့တဲ့2014ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တာပါ2014ခုနှစ်သကောင်ဆင်းဖော်ပြချက်အရမြန်မာနိုင်ငံအတွင်းမှာအများအားနေထိုင်သူကြာ 24.8 တန်းကျော်နဲ့မ 26.6 တန်းကျော်ရှိပါတယ်။အဲ့ဒီစုစုပေါင်းလူဦးရေ 51.4 တန်းကျော်တွေက 1.2 တန်းဟာလုံခြုံရေးနဲ့တခြားအခြေအနေတွေကြောင့်သကောင်ဆင်းမကောက်ယူနိုင်တဲ့ဒေသတွေမှာရှိတဲ့ခက်မှန်းလူဦးရေစည်းရင်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။